နိုင်ငံမှာမရနိုင်တဲ့နိုင်ငံတကာအဆင့်မီပညာရေးစနစ်တွေအတိုင်းသင်ကြားခွင့်ရမယ်ဆိုတဲ့စံပုံနဲ့ပြည်တွင်းလိုအပ်ချက်အရမြန်မာနိုင်ငံမှာလာဖွင့်ကြတဲ့နိုင်ငံတကာကစာသင်ကျောင်းတွေရန်ကုန်နဲ့တခြားမြို့ကြီးတွေမှာအများအပြားရှိနေသလိုတခြားမြို့တိုင်းနယ်တိုင်းမှာလည်းမူလတန်းကနေအထက်တန်းအထိစာသင်ဝိုင်းတွေဖွင့်ပြီးအစိုးရအကြောင်းတွေကလုံမပေးနိုင်တဲ့ကျောင်းသားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနေကြပါတယ်။နိုင်ငံတကာကလာဖွင့်ကြတဲ့ကျောင်းတွေဟာတာမန်အောက်ခြေလူတန်းစားတွေမတက်နိုင်တဲ့ငွေကြေးပမာဏပေးရတဲ့ကျောင်းတွေဖြစ်ပါတယ်။တစ်ဖက်မှာပြည်တွင်းကဖွင့်တဲ့ပုဂ္ဂလိကကျောင်းတွေနဲ့နေဆောင်ကစာသင်ဝိုင်းတွေရဲ့အခကျင်းငွေဟာလည်းတော်ရုံဝင်ငွေကောင်းတဲ့မိသားစုတွေအတွက်အခက်အခဲရှိစေနိုင်တဲ့ပမာဏမျိုးဖြစ်ပါတယ်။အဲဒီလိုပုဂ္ဂလိကကျောင်းအသီးသီးမှာမတက်နိုင်ကြတဲ့စင်ရဲနွမ်းပါတဲ့မိသားစုတွေကိုဖြည့်ဆည်းပေးနေတာကတော့NGO နဲ့ပရဟိတအဖွဲ့အစည်းတွေကတည်ထောင်ထားတဲ့အခမဲ့စာသင်ကျောင်းတွေဖြစ်ပါတယ်။တပြေပညာရေးဖောင်ဒေးရှင်းဟာအခြေခံပညာစာမှုပွဲအောင်ပြည့်သူတွေကိုရွေးချယ်ပြီး Community Leadership in Social Studies ဆိုတဲ့ခေါင်းစဉ်နဲ့မိမိတို့အရာဒေသမှာရှိတဲ့လူမှုအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်မှုတွေမှာဥဆောင်နေတဲ့သူတွေဖြစ်လာရေးမတူကွဲပြားခြားနားတဲ့လူမျိုးစုတွေအကြားလက်တွဲဆောင်ရွက်နိုင်ရေးအတွက်ရည်ရွယ်တဲ့လူမှုရေးသိပ္ပံဘာသာရပ်တွေကိုမျိုးဆက်သစ်လူငယ်တွေကိုတင်ကြားပို့ချပေးနေတဲ့အခမဲ့ပညာရေးဌာနတစ်ခုဖြစ်ပါတယ်။တပည့်ပညာရေးဖောင်ဒေးရှင်းစတင်ပေါ်ပေါက်လာပုံအကြောင်းကိုတော့လက်ရှိတပည့်ပညာရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာစောမျိုးမင်းသူကအခုလိုရှင်းပြပါတယ
်။ဒီတပည့်ပညာရေးဖောင်ဒေးရှင်းကိုတည်ထောင်တာကတော့နှစ်ပေါင်း20လောက်ရှိခဲ့ပြီ။ဒီပထမရတဲ့ရည်ရွယ်ချက်ကတော့အခုတည်းကမပြောင်းသေးဘူးပေါ့နော်အဲ့ဒါကတော့ဘာလဲဆိုတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးမှာပညာရေးကဏ္ဍနေပြီးတော့တခန့်တခန့်နာပေါ့နော်ပညာရေးကဏ္ဍတခန့်တခန့်နာနေနဲ့ပါဝင်နိုင်ပြီးတော့မြန်မာနိုင်ငံသားတွေကိုဒီလိုအသိပညာအတတ်ပညာဖွံ့ဖြိုးတိုးတက်ဖို့လမ်းကြောင်းတွေတည်ထွင်ဖန်တီးပေးနိုင်ဖို့အတွက်ပြီးတော့တခြားကျောင်းတွေတခြားပညာသင်အခွင့်အလမ်းတွေရရှိဖို့အတွက်ကိုပါဒီပညာရေးဖောင်ဒေးရှင်းကတစ်ဆင့်လုပ်ပေးဖို့ဆိုပြီးတော့စခဲ့ကြတာပဲ
တပြေပညာရေးဖောင်ဒေးရှင်းမှာတင်ကြားခွင့်ရဖို့နှစ်စဉ်လာလျှောက်ကြတဲ့ကျောင်းသားဥယျာဉ်300ကျော်တည်းကလက်ခံမဲ့ကျောင်းသား60ကိုအရင်အချင်းစစ်စာမှုပွဲတွေဖြေဆိုခန်းပြီးတဲ့နောက်ဒီချိန်မှာအယောက်20နှုန်းနဲ့တစ်နှစ်မှာ3ကျင်ခွဲပြီးလက်ခံနေတာပါရွေးချယ်ခံရတဲ့ကျောင်းသူကျောင်းသားအများစုဟာမြန်မာနိုင်ငံအနှံ့ပြားဝေးလံခေါင်ဖျားတဲ့ဒေသတွေကဖြစ်ပြီးမြန်မာလူမျိုးတွေပါဝင်ပေမဲ့လည်းတိုင်းဒေသလူမျိုးစုတွေကများတယ်လို့ဆိုပါတယ်လျှောက်ထားလို့တဲ့ကျောင်းသားတွေဟာအနည်းဆုံးအသက် 18 နှစ်ပြည့်ပြီးသူဖြစ်ရမယ့်အပြင်မိမိရဲ့ရောက်ရာဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်လောက်ကင်လိုတဲ့ဥဆောင်လိုတဲ့အခြေခံစိတ်ထားရှိဖို့လိုအပ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပညာသင်ကြားခွင့်ရတဲ့အနေနဲ့အရရကကျောင်းသားတွေအနေနဲ့ရန်ကုန်မြို့ကတပည့်ပညာရေးဖောင်ဒေးရှင်းအနီးမှာစီစဉ်ပေးထားတဲ့အဆောင်တွေမှာပညာသင်ကြားတဲ့ကာလတစ်လျှောက်လုံးလာရောက်နေထိုင်ကြရပါတယ်။ကျောင်းသားတွေအတွက်ပညာသင်ကြားစေအပါအဝင်နေထိုင်စားတောက်မှုအစုံကုန်ကျစရိတ်အကုန်လုံးကိုတပည့်ပညာရေးဖောင်ဒေးရှင်းကပဲအကုန်ကျခံတဲ့အပြင်ကျောင်းသားတွေတုံးဖို့လစဉ်ထောက်ပံ့ကြပါပေးတယ်လို့အမှုဆောင်ဒါရိုက်တာစောမျိုးမင်းသူကပြောပါတယ်။ရန်ကုန်လိုကုန်ကျစရိတ်များပြီးတွားလာရေးခက်ခဲတဲ့နေရာမှာကျောင်းသားတွေကိုအခုလိုခေါ်ယူပြီးပညာသင်ကြားပေးတဲ့ရည်ရွယ်ချက်ဟာသူတို့အဓိကဦးစားပေးသင်ကြားရတဲ့ဘာသာရပ်ကိုလက်တွေ့ကွင်းဆင်းသိလာနိုင်ဖို့အပြင်နိုင်ငံသားအသည့်စိတ်ဓာတ်မွေးဖွားလာနိုင်ရေးအတွက်ဖြစ်တယ်လို့စောမျိုးမင်းသူကပြောပါတယ
်။ရန်ကုန်ကဲ့သို့မြို့ကြီးပြီးနော်သူတို့ဒီသူတို့လည်းပိုင်တယ်သူတို့ရဲ့နေရာဒေသလည်းဖြစ်အောင်သူတို့ခံစားလို့တဲ့ခံစားစီလို့တဲ့ရွေချက်လည်းရှိတယ်။အဲ့လိုခံစားစီလို့တဲ့နေရာမှာရန်ကုန်မြို့ကြီးကိုသူတို့ရဲ့စာသင်ခန်းအကြီးတစ်ခုကတည်းကကျွန်တော်တို့ကစဉ်းစားစေချင်တယ်။စဉ်းစားပြီးမှရန်ကုန်မြို့ကြီးမှာဖြစ်နေတဲ့အဖြစ်အပျက်တွေရန်ကုန်မြို့မှာရှိတဲ့အခွင့်အရေးတွေကိုသူတို့ကလေ့လာရယူသင်ယူပြီးတော့မှဒီအခွင့်အရေးတွေကနေတစ်ဆင့်ဒီပညာရေးအပိုင်းကိုလည်းကျွန်တော်တို့ကနှစ်ခုပေါင်းတာပေါ့ဆိုတော့ရန်ကုန် as a classroom ပေါ့နော်ရန်ကုန်မြို့ကြီးကသူတို့စာသင်ခန်းကဲ့သို့ပြီးတော့ကျွန်တော်တို့ဒီမှာရန်ကုန်ဒီမှာပေးတဲ့ကျွန်တော်တို့ရုံးမှာကျွန်တော်တို့အကြောင်းမှာပေးတဲ့စာသင်ခန်းကလည်းနောက်စာသင်ခန်းတစ်ခုပေါ့ဆိုတော့ဆရာမတွေစီကနေပြီးတော့စာသင်ခန်းအထက်ကနေပြီးတော့ကျွန်တော်သူတို့လေ့လာနိုင်ဖို့အခွင့်အရေးရှိရမှာဖြစ်တယ်လို့ရန်ကုန်မြို့ကြီးသူတို့ရဲ့ကိုယ့်ရဲ့ပတ်ဝန်းကျင်ကနေပြီးတော့လည်းပဲလေ့လာသင်ယူခွင့်ကိုကျွန်တော်တို့ကဖန်တီးပေးချင်တာ
တပည့်ပညာရေးဖောင်ဒေးရှင်းကစာသင်ခန်းတွေမှာအသုံးပြုတဲ့တင်ယိုညွန်းနှန်းတွေကိုအင်္ဂလိပ်ဘာသာစကားသင်ကြားတဲ့တင်ယိုညွန်းနှန်းတွေကလွယ်လို့သူတို့ဟာသူတို့ရေးသားပြုစုတာဖြစ်တယ်လို့စောမျိုးမင်းသူကပြောပါတယ်။တင်ယိုညွန်းနှန်းကိုလည်းကျောင်းသားတွေရဲ့လိုအပ်ချက်အပေါ်အခြေခံပြီးရေးဆွဲထားတာဖြစ်ပါတယ
်။အဲ့လိုပြုစုတဲ့အခါမှာကျွန်တော်တို့အခြေခံထားတာနှစ်ခုရှိတယ်။တစ်ခုကတော့မြန်မာနိုင်ငံရဲ့အခြေအနေ context appropriate ပေါ့နော်။မြန်မာနိုင်ငံရဲ့လူမှုအတိုင်းအဝန်းရဲ့အခြေအနေနဲ့ဆက်ဟပ်လျော်ညီတဲ့ဟိုစား content သူ့ရဲ့ဘာသာရပ်ဆိုင်ရာအကြောင်းအရာတွေကိုကျွန်တော်တို့ရွေးတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီဟိုပို့ပြီးတော့ liberal လွတ်လပ်တဲ့ဆရာနဲ့ကျောင်းသားဆက်ဆံရေးကိုတည်ဆောက်ပေးနိုင်တဲ့ဒီသင်ယူအမျိုးအစားပေါ့ဆိုလိုချင်တာကကျောင်းသားတွေကိုကျွန်တော်တို့မေးခွန်းမေးတတ်အောင်ကျောင်းသားတွေကိုကျွန်တော်တို့ critical thinking အကျိုးကြောင်းစီလျော်မှုရှိအောင်စဉ်းစားတွေးခေါ်တတ်အောင်ပြီးတော့သင်ကြားတဲ့အခါမှာလည်းကျောင်းသားတွေရဲ့လိုအပ်ချက်ကျောင်းသားတွေရဲ့ဆန္ဒပေါ်မှာအခြေခံပြီးတော့ student center ပေါ့နော် learner center teaching ပေါ့ဆိုတော့ကျွန်တော်တို့အဲ့ဒီဟာတွေကိုကျွန်တော်တို့အချက်ပေါင်းများစွာကျွန်တော်တို့စဉ်းစားပြီးတော့မှကျွန်တော်တို့အကောင်းဆုံးဖြစ်အောင်ကျွန်တော်တို့ကော့ကိုရွေးပြီးတော့ရေးတယ
်ဒီကျောင်းမှာသင်ကြားပို့ချပေးတဲ့ဆရာမ9ဦးစလုံးဟာလည်းမြန်မာနိုင်ငံသားကြီးပဲမဟုတ်ပါဘူးဆရာမအများစုဟာနိုင်ငံခြားကနေငှားထားတာကြောင့်ကျောင်းသားတွေအနေနဲ့အဲ့ဒီနိုင်ငံခြားကဆရာမတွေရဲ့အတွေ့အကြုံတွေကိုပါလေ့လာသင်ကြားခွင့်ရကြတယ်လို့ဆိုပါတယ်ကျောင်းသားတွေအနေနဲ့တပတ်မှ9ရက်အပြည့်စာသင်ကြားရတယ်ဆိုပေမဲ့လည်းပြဋ္ဌာန်းစာအုပ်တွေကြီးပဲအချိန်ပြည့်သင်နေကြရတာတော့မဟုတ်ပါဘူးသူတို့အတွက်အလင်းအသင့်တလို့အထူးဧည့်သည်တော်တွေပြင်ပကပညာရှင်တွေကိုဖိတ်ကြားပြီးဟောပြောပွဲတွေပြုလုပ်ပေးတာလည်းပါဝင်ပါတယ်မတ်တင်စာလင်းထက်ဟာသူလက်ရှိတက်နေတဲ့အဝေးသင်တက္ကသိုလ်ကိုဒုတိယနှစ်မှာခဏနားထားပြီးတပည့်ပညာရေးဖောင်ဒေးရှင်းရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ကန့်ကောခေါင်းဆောင်မှုနဲ့လူမှုရေးသိပ္ပံကျောင်းမှာတက်နေတဲ့ရန်ကုန်ဒေသခံကျောင်းသူတဦးဖြစ်ပါတယ်သူကဒီကျောင်းမှာတက်ခွင့်ရတဲ့အတွက်အရင်ကတက်ခဲ့တဲ့အစိုးရပညာရေးစနစ်လိုမဟုတ်ဘဲကျောင်းသားတွေအပေါ်အခြေခံတဲ့ပညာရေးစနစ်ရဲ့အသာချက်တွေကိုတွေ့ရှိရတယ်လို့ပြောပါတယ်
တမျိုးမြန်မာနိုင်ငံ education system အရဆိုလို့ရှိရင် teachers approach ကများရပေါ့နော်ခုနောက်ပိုင်း student approach ပြောပေမဲ့လည်း teacher approach ဆိုတော့ဒီမှာကျတော့ကန်းကောင်မှာကျတော့များသောအားဖြင့်ဆရာမရ questioning လုပ်ခိုင်းတယ်တကူဆိုသူတို့ question ပြန်အောက်ကရပေါ့နော်အဲ့ဟာကတော့ဟို critical thinking လဲပို့ပြီးတော့ကောင်းလာစေရယ်အဲပြီးတော့ဒီ question making အားဖြင့်ပို့ပြီးတော့ဟိုကိုသိချင်တဲ့ဟာတွေလည်းသိလာရတယ်ဆရာမပြောတာကိုအကုန်လုံးလက်ခံတာမျိုးမဟုတ်ပဲねပေါ့နော် criticallyနဲ့စာတင်ရတဲ့အတွက် student approach နဲ့တင်ရတဲ့အတွက်ပို့ပြီးတော့ကောင်းတယ်လို့ထင်ပါတယ်ဟု
တ်ဒါကြောင့်လဲနိုင်ငံရေးကိုငကိုကလေးကစိတ်ဝင်စားခဲ့တဲ့သူမအနေနဲ့မူလကရည်မှန်းထားတဲ့လမ်းကြောင်းကနေပို့ပြီးထိရောက်အကျိုးရှိမယ်လို့ထင်တဲ့ဘက်ကိုပြောင်းလဲတင်ယူဖို့ဆုံးဖြတ်လိုက်တယ်လို့အမတင်စာလင်းထက်ကပြောပါလေ
ဒီကန်းကောမတက်ခင်တော့ရွေချက်နဲ့အခုကန်းကောတက်နေစင်မှာရွေချက်ကပြောင်းလဲသွားရဲ့ရှင်ပထမစစချင်းကတမီးကနိုင်ငံရေးစိတ်ဝင်စားရဲ့နိုင်ငံရေးစိတ်ဝင်စားတော့ဒီနိုင်ငံရေးစိတ်ဝင်စားတဲ့အပြင်မှာကိုယ့်ရဲ့ community မှာလည်းဒီ children အနေနဲ့ပတ်သက်ပြီးတော့ children development လုပ်နေရပေါ့နော်ဒီပြုတ်ခင်းတို့ဘာလို့မှလုပ်နေရဆိုတော့အစ community development ဘိုင်းနဲ့တမီးစိတ်ဝင်စားလို့ဆိုပြီးတော့လာတက်တာဒီရောက်တော့မှကိုယ့်ရဲ့ရည်မှန်းချက်ကဘာဖြစ်ရလဲဆိုတော့လို့ပြောရမလဲဒီ policy ဘိုင်းကိုပေါ့နော်ပို့ပြီးတော့လေ့လာခြင်းနဲ့ပြီးတော့ဒီgovernment နဲ့ဒီပြည်သူလူထုအကြမ်းမှာ engage လုပ်ပေးရဲပေါ့နော်လူတယောက်ပေါ့ဟုတ်ဖြစ်ရှင်လဲ policy ဘိုင်းထောက်ပံ့ပေးရဲလူပေါ့
ဟုတ် community ဆိုတော့အောက်ခြေလောက်တာနေပြီးတော့အခုတစ်ဖြစ်တက်တော့ policy maker
ဟုတ
်အဲ့လိုရောက်တာ
policy maker အခုညင်ညင်တေးလိုက်တယ်ဟု
တ်ဒီကျောင်းမှာတနေ့တက်ပြီးရင်တော့သူမအနေနဲ့ community leadership and social studies ခေါင်းဆောင်မှုနဲ့လူမှုရေးသိပ္ပံ diploma ရရှိမှာဖြစ်ပါတယ်တဝဲမျိုးကကြောင်းလာတက်နေတဲ့ဝေယံထွန်းကလည်းအစိုးရကြောင်းမှတက်ခဲ့ရတဲ့ပညာရေးစနစ်နဲ့လက်ရှိတပည့်ပညာရေးဖောင်ဒေးရှင်းမှာတက်နေရတဲ့စနစ်ကွာခြားချက်တွေကိုအခုလိုနှိုင်းယှဉ်ပြပါတယ
်ကျွန်တော်ဒီ7တန်းထိကကျတော့ကြောင်းမှာကတော့ပုံမှန်ပဲပေါ့နော်ဒီဆမပေးတဲ့ဟာကိုကျက်မယ်ပြီးတော့ဟိုကောင်းကောင်းဖြေနိုင်လို့ရှိရင်အမှန်ကောင်းရမှာပေါ့နော်ဆိုတော့တက်ကတူမှာလည်းထုံနီ၎င်းပဲပေါ့နော်ဟိုအဝေးတင်ဆိုတော့ဟိုကျွန်တော်တို့ကဟိုဆမတွေတင်တာလောက်ပဲပေါ့အကုန်တော့မဟုတ်ဘူးတင်တဲ့လောက်ကိုပဲကျက်မယ်ကျက်ပြီးတော့ဖြေမယ်ပေါ့နော်အဲ့လောက်ပဲဆိုဒီရောက်တဲ့အခါမှာကျတော့ဒီမိကုံးပုံစံတို့ဒီဖြေတဲ့ပုံစံတို့ကလုံးဝကွာသွားတယ်။တင်တဲ့ပုံစံကအစပေါ့နော်။ဆိုဒီမှာကကျတော့ကိုယ့်အကူဒီဆရာကခေါင်းစဉ်တစ်ခုပေးတယ်ပြီးတော့ဒီအဲ့ကိုလုပ်ရမယ့် assignment မှာ facility ရှိတဲ့ criteria တွေပေးလိုက်တယ်ဆိုလို့ရှိရင်ကိုယ့်အကူ research လုပ်ရတယ်ပြီးတော့အဲ့ထဲမှာကိုချင်တဲ့ကိုအမြင်နဲ့ပြီးတော့ကိုရဲ့အဆိုကိုယ့်အကူခိုင်မာကိုတိဆောက်ပြီးတော့ဖြေရတာပေါ့နော်။ဆိုတော့ဒီမှာကကျတော့လွတ်လပ်တယ်ပြီးတော့ပို့ပြီးတော့လည်းလေ့လာမှုကိုအကြောင်းသားကိုယ်တိုင် self study ကိုပို့ပြီးတော့တွန်းအားပေးတာပေါ့နော်။ပို့ပြီးတော့အကျဉ်းချုပ်ပြည့်လေ့လာဖြစ်တယ်ပို့ပြီးတော့ကျေကျေပြည့်ပြည့်ဆွေးနွေးလို့လည်းရတယ်ဆရာဆံမတွေနဲ့ဟိုစိတ်ကြောင်းမှကျတော့ဒီလိုဆွေးနွေးလို့ရှိရင်အချိန်လည်းမလောက်ဘူးပြီးတော့ဆံမကိုလည်းဒီတမျိုးဖြစ်စီလို့ဖြစ်တာပေါ့နော်ဒီမှာကျတော့ဆရာနဲ့လောလောလတ်သဘောမတူရင်မတူဘူးအစရှိတည်ဖြစ်ပေါ့နော်ကျွန်တော်တို့ကစိတ်ကြိုက်လောလောလတ်ဆွေးနွေးလို့ရတယ်ပို့ပြီးတော့လေ့လာမှုတွန်းအားဖြစ်စေတယ်ပေါ့နော် self study
ပညာရေးကိုတံပိုးထားပြီးသားသမီးတွေပညာဓာတ်ဖြစ်လာပြီးသူတို့ရဲ့အနာဂတ်ဘဝအဆင်ပြေရေးအတွက်အိမ်ချမ်းမြေပါပေါင်နှံရောင်းချတင်ကြားပေးကြတဲ့မိဘတွေရှိသလိုအစိုးရကြောင်းတက်တဲ့ကျောင်းသားမိဘတွေဟာလည်းကလေးတွေရဲ့ကျောင်းစီကျူရှင်ကိစ္စတွေနဲ့ပဲတစ်နှစ်ပတ်လုံးအချိန်ကုန်နေကြတဲ့သူတွေလည်းအများအပြားရှိပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုအခုအချိန်မှာစတင်ပြောင်းလဲမယ်ဆိုရင်တောင်အားလုံးအသားကျဖို့အတွက်အနည်းဆုံး10ဆနစ်တခုလောက်အချိန်ယူရလိမ့်မယ်လို့ယူဆကြောင်းပုဂ္ဂလိကစာသင်ကျောင်းမှာစနစ်ကျော်ကြာစပြခဲ့ပြီးလက်ရှိကန်းကောခေါင်းဆောင်မှုနဲ့လူမှုရေးသိပ္ပံရဲ့ကျောင်းအုပ်အဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါ်စုစုနယ်ကတုံ့တက်ပါတယ်။
ကျမကတော့အနည်းဆုံး10နှစ်လောက်တော့ဖြတ်တန်းရမယ်ထင်ပါတယ်။ဟိုဘာလို့ဆိုတော့9နှစ်အတွင်းမှာ project တစ်ခုပြီးအောင်လုပ်မယ်။ဥပမာ2020မှာ government policy ချမယ်။9နှစ် project ပေါ့2025မှာဒီ project ဆောင်မယ်ဆိုတော့9နှစ်အတွင်းမှာဆောင်ရွက်ဖို့အတွက်လိုအပ်တဲ့ human resource ပေါ့ပညာရှင်တွေဟုတ်နောက်တခြားဒီ expertise တခြား international expertise ဖြည့်မယ်ပေါ့အဲ့ဒါဆိုရင်လည်းနောက်ပြီးတော့ကျမတို့ research တွေလုပ်အောင်မယ်လက်ရှိရှိနေတဲ့ပညာရေးစနစ်မှာဘယ်ဟာတွေရပို့ပြီးတော့ပံ့ပိုးနိုင်မယ်နောက်ပြီးတဲ့အခါကျတော့အဲ့စနစ်ပြောင်းတဲ့ဟာကိုနောက်ကနေလိုက်ရမယ်လက်ရှိ government teachers တွေပေါ့အဲ့ဒီဆီယမတွေကဟိုတန်းပေါင်းများစွာရှိတဲ့ဆီယမတွေပေါ့အဲ့ဒီဆီယမတွေကို train ရအောင်မယ်ဆိုတော့အဲ့ဒီဆီယမတွေရဲ့ skills တွေတက်လာဖို့အတွက်ဆိုရင်ကျမထင်တာကတော့9နှစ်အတွင်းမှာဆောင်ရွက်ဖို့ဆိုတာတော့မလွယ်ဘူးပေါ့เนาะအဲ့တော့ကျမအနေနဲ့ကတော့အနည်းဆုံးတော့10နှစ်လောက်ထိတော့ကြာမယ်လို့တော့မျှော်လင့်ပါတယ်ဟုတ်
မြန်မာနိုင်ငံပညာရေးစနစ်ရဲ့အားနည်းချက်ကြောင့်နိုင်ငံခြားကလာပြီးအမည်မျိုးစုံနဲ့ဖွင့်နေကြတဲ့အခကျင်းငွေအလွန်များပြတဲ့အဲ့ဒီပုဂ္ဂလိကစာသင်ကျောင်းတွေမှာတက်ခွင့်ရရေးအတွက်ကျောင်းသားမိဘတွေဟာအပြိုင်ဆိုင်ဝင်ငွေရှောက်ကြတာသူတို့လိုချင်တဲ့ကျောင်းတွေမှာတက်ခွင့်မရလို့စိတ်ပြည့်ညှဉ်းညူကြတာစတဲ့အတန်တွေကိုလည်းအမဲလိုလိုကြားနေကြရတာပါအနေဒီအစိုးရတက်လာပြီးမကြခင်မှာပဲပညာရေးစနစ်ကိုပြုပြင်ဖို့စူးစမ်းခဲ့ပေမဲ့အခုချိန်ထိအောင်မြင်မှုမရသေးတဲ့အပြင်အဲ့ဒီပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်တောင်းဆိုဆန္ဒပြကြတဲ့ကျောင်းသားတွေလည်းဖမ်းဆီးထောင်ချခံခဲ့ကြရပါတယ်။တစ်ဖက်မှာအစိုးရရဲ့မူဝါဒပိုင်းဆိုင်ရာဥဆောင်မှုအားနည်းနေသလိုပညာရှင်တွေဘက်ကလည်းပညာရေးစနစ်ကိုဘယ်လိုပုံစံနဲ့တွားတင်နေနိုင်ငံတကာအသိမြင်အောင်ဘယ်လိုပြုပြင်ပြောင်းလဲမယ်ဆိုတဲ့တူညီတဲ့သဘောထားထွက်လာတာမတွေ့ရသေးပါဘူး။တချို့အကြံပြုချက်တွေဟာလည်းအတိမပြုခြင်းမခံကြရပါဘူး။မြန်မာနိုင်ငံရဲ့ပညာရေးစနစ်နိုင်ငံတကာအသိမြင်အောင်ဘယ်လိုပုံဖော်မလဲဆိုတော့အစိုးရနဲ့ပညာရှင်တွေဘက်ကတိကျတဲ့သဘောတူညီချက်ထွက်မလာခင်ကြာကာလမှာနှစ်နာနေကြရတာကတော့အနာဂတ်မှာတန်းပြီကိုဥဆောင်မဲ့ကျောင်းသားလူငယ်တွေဖြစ်ပြီးဒီအပေါ်မှာအမျက်ထွက်နေတာကတော့ပညာရေးစနစ်ရဲ့အားနည်းချက်ကိုအခွင့်ကောင်းယူနေကြတဲ့ပုဂ္ဂလိကစာသင်ကျောင်းတွေဖြစ်ပါတယ်ခင်ဗျာ။